ပြည်တွင်းဆက်290ရှိနေပြီဖြစ်တဲ့မြန်မာနိုင်ငံမှာလက်ရှိအစိုးရအဖြစ်တာဝန်ထမ်းဆောင်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ NLD ပါတီရဲ့အဓိကကြွေးကြော်တန်းကအမျိုးသားရင်ကြားစီရေးဆိုတာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ကပြီးခဲ့တဲ့ရက်မှာပဲဩစတြေးလျနိုင်ငံရောက်နေတော့မှအခုလိုပြောခဲ့ပါသေးတယ
်။ဒေဆင်းနဲ့ပဲမဆိုတင်ရင်ကိုအေးချမ်းကိုဆက်ပြီးတော့အရာကိုထိမ့်သိမ့်သွားမှုဆိုလို့ရှိရင်အမျိုးသားရင်ကြားစီရေးကအဓိကပဲဆိုတာကျွန်တော်တို့ဘောပေါက်ပါတယ်။ကျွန်တော်တို့ကျောင်းကနေ68ခုနှစ်ကစတင်ပြီးတော့နိုင်ငံရေးလောကရဲ့ဝင်လာကလေးက NLD ဟာအမျိုးသားရင်ကြားစစ်ရေးနဲ့ဒီမိုကရေစီအရေးဆိုတဲ့နှစ်ခုကိုတူတွဲပြီးတော့ကျွန်တော်တို့လုပ်တာ။ကျွန်တော်တို့ဒီမိုကရေစီအရေးနဲ့ဟိုပြောတဲ့စီယုံတဲ့ခံမှလည်းဒီမိုကရေစီရဲ့အခွင့်အရေးတွေကိုပြောဆိုဒီမိုကရေစီရဲ့တာဝန်တွေလည်းပြောပါတယ်။ကျွန်တော်တို့ဟာဒီဇိုင်းကမှဒါဟာကျွန်တော်တို့ရဲ့အခွင့်အကျိုးကအခြေခံမှုပါပဲ။အခွင့်အရေးနဲ့တာဝန်ဆိုတော့အမြဲပဲတူတွဲပြီးရှိရမယ်။ခွင့်ရေးမယ်လို့လိုချင်ပြီးတော့တာဝန်တွေကိုမျက်ပယ်ပြုထားလို့မရဘူး။အဲဒါကြောင့်မို့မျိုးသားညီသားစင်ရင်ပတ်သက်တယ်လို့ကျမတို့အားလုံးကလုပ်ဖို့တာဝန်တွေကိုရှိပါတယ်
။အခုကြားခဲ့ရသလိုဒေါင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီဟာမြန်မာနိုင်ငံရေးမှာအဓိကကျနေတဲ့တမ်မတော်နဲ့ပြည်လျောင်ပူးပေါင်းဆောင်ရွက်နေပြီးအမျိုးသားညီသားစင်ရေးဒီမိုကရေစီငြိမ်းချမ်းရေးကိုကြိုးပမ်းနေပေမဲ့တိုင်းနဲ့ပြည်နယ်တွေကလောက်ရတချို့ကတော့အမျိုးသားညီသားစင်ရေးကိုအထောက်အကူမပြုတဲ့လောက်ရတွေတွေ့နေရတယ်လို့နိုင်ငံရေးသမားတွေလူမှုအခြေပြုအဖွဲ့ဆောင်ရွက်သူတွေကထောက်ပြကြပါတယ်။တာရကအနေနဲ့ဆိုရင်ဒီနေ့မှာပဲရခိုင်မျိုးသားပါတီကပြုလုပ်မဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ဆိုတဲ့တင်တန်းဖွင့်ခွင့်မရတာ။ကြားပြည်နယ်မှာပြုလုပ်မဲ့အရက်ဖက်ဖွဲ့တွေရဲ့ဆွေးနွေးပွဲတွေအမျိုးသမီးအခွင့်အရေးဆွေးနွေးပွဲလို့ဟာမျိုးတွေနှီးမျိုးစုံကန့်သတ်ခံရတာ။၂၁ရာစုပင်လုံညီလာခံအတွက်လိုအပ်တဲ့ပြည်နယ်လိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့လူမှုတွေ့ဆုံပွဲတွေကန့်သတ်ခံရတာ၊ပိတ်ပင်ခံရတာ။ရန်ကုန်တိုင်းတဲကမြို့နယ်တွေမှာဆန္ဒပြခွင့်တွေပိတ်ထားတာနောက်ဆုံးမှာကြံလိုရိုးရပွဲကိုတော့အကန့်အသတ်အချုပ်ချယ်တွေထုတ်ပြန်ထားတာတွေကိုထောက်ပြပြောဆိုကြပါတယ်ဒီလိုလောက်ရတွေကဒေါန်ဆန်းစုကြည်တို့အကောင့်ထဲပေါ်နေတာကိုအောက်ခြေကနားမလဲတာလားဆိုပြီး ANP ရခိုင်မျိုးသားပါတီရဲ့ဘိုးအလုံးမှုဆောင်ကော်မတီဝင်ဦးလှစောကမေးခွန်းထုတ်လိုက်ပါတယ
်အမျိုးသားပြန်လည်စင်းညရဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်ကခဏခဏပြောပါတယ်နော်ကိုကျွန်တော် NCA လက်မှတ်ထိုးတဲ့အချိန်မှာပြောတယ်အဲတော့ဂျုံလည်းဂျုံလို့ပြောတယ်ဒါပေမဲ့အောက်ရှေ့မှာဖြစ်နေတဲ့ဖြစ်ရက်တွေဟာအဲ့ဒေါအောင်ဆန်းစုကြည်ပြောတာနဲ့လွယ်ကြီးဖြစ်နေအဲ့တော့ဒီမျိုးသားပြန်လည်စင်းမြေးရေးဆိုတော့ဒေါအောင်ဆန်းစုကြည်ကဘလောက်ပဲပြောပြောအောက်ကလူတွေကတကယ်ကိုယင်တန်းမှာကိုတိုက်လိုက်လဲလဲယုံမယုံရလား NLD ကအောက်ရှေ့ကောင်းဆောင်နေဆိုတော့အဲ့ကျွန်တော်စဉ်းစားချက်ရှိတယ်အခုဒီခိုင်လို့ဖြစ်တဲ့ကိစ္စမျိုးပေါ့နော်ဟိုဘာမှမဟုတ်ဘူးအသေးမောတရားကိစ္စလေးတွေရှိတယ်နောက် UPDJC မှာနော်သမတော်နဲ့အစိုးရဘက်ကတစ်ဖက်နော်တွတ်တော်တစ်ဖက်နောက် EU ကတစ်ဖက်တိုင်းသားပါတီတစ်ဖက်အဲ့လိုဆွေးနွေးကိစ္စတွေမှာလုံနေကြတယ်နော်နောက်တစ်ခါကြီးဟိုတိုင်းသားကိုကျွန်တော်တို့အမျိုးသားအစဉ်နိုင်ငံရေးဆွေးနွေးပွဲတွေလုပ်တဲ့ကိစ္စတွေမှာလည်းစုံစမ်းစစ်ပြောတယ်မျိုးသားပြင်တာပြင်နေကြဘူးဘလို့မှအထောက်အကူမပြုဝင်နဲ့ဖြစ်ချင်သလိုဖြစ်နေဥမာတချို့ကြီးရတယ်ရာလွတ်တော်ထဲမှာလွတ်တော်ဆိုတာဒီမိုကရေစီရဲ့အမတန်ရေးကြီးတဲ့စိတ်ပိုင်းကြီးတစ်ခုပဲအဲ့လွတ်တော်ထဲမှာတမန်သားကိုလည်းရှိတယ်နော် NLD ရှိတယ်ကျွန်တော်တိုင်းသားပါတီတွေရှိတယ်အဲ့တော့အမျိုးသားပြင်လဲပြင်းပြရေးကိုဥတည်ပြီးတော့ရင်ထဲမှာတကယ်လိုက်လဲယုံမယ်ဆိုလို့ရှိရင်တိုင်းရင်းသားတွေတင်လာတဲ့အစိုးတွေကို NLD လွတ်တော်အမတ်တွေကအဲ့အုပ်လိုက်ကြီးနဲ့ဖဲမဲဆဲပြီးတော့အနိုင်ယူသွားတာမျိုးလွတ်တော်ထဲမှာတမတော်နဲ့ယူဆနဲ့ NLD ကလွတ်တော်ရဲ့ယူဆထိတဲ့တိုင်းပြည်ရဲ့ခါမျိုးမှာ NLD အမတ်တွေကလက်ခုပ်လဲဝါးတွေတီးပြီးတဖြောင်းဖြောင်းတဖြောင်းဖြောင်းနဲ့အဲ့လိုမျိုးလှုပ်တာတွေကကလေးကလတ်ဆန်လုံးပါတယ်နော်အဲ့ဒါဒီအများကြီးပဲပြောမယ်ဆိုအများကြီးပဲအဲ့တော့အပေါ်ကလူကြီးက policy ချထားပြီးတော့အောက်ကလူတွေကအဲ့ဒါကိုစိတ်မသိရလားမျိုးသားပြန်လဲသိမြရေးဆိုတော့ NLD ခေါင်းဆောင်တွေအမတ်တွေပါညာအေးမျိုးသားပြန်လဲသိမြရေးစီးကိုမသိဘူးရင်ထဲမှာကိုမရှိဘူ
းကြားပြည်နယ်မှာငင်းငယ်လုပ်ငန်းစဉ်တွေကိုဤပညာဆိုင်ရာအထောက်အကူပြုတွေဆောင်ရွက်နေတဲ့ LAIN အဖွဲ့ကခွန်းတန်းကလည်းသူတို့အချင်းနေနဲ့နှိုင်းရှင်ပြီးအခုလိုပြောပြပါတယ
်လိုက်လျော်လိုက်လို့သမ္မတော်ကသူတို့ပုံမှန်ကြည့်ရှုလာမယ်အေးပင်ကူပြောင်းမှုတွေမှာသမ္မတော်ကလိုက်လျော်ပါဝင်လာမယ်အာဒါမျိုးတွေကစကူရင်ဆန်နေကြလားလို့ပါဒေါန်ဆန်းစုကြည်ကိုယ်တိုင်ကြောက်ရွံ့ချင်မှကင်းလို့ရေးဆိုတဲ့စာအုပ်မှာထည့်ရေးထားတဲ့စာကြောင်းလေးတစ်ကြောင်းရှိရပြ။ရှားကိုနေ့တိုင်းအသားကျွေးရင်ဒီနေ့သူကအသားအီလာပြီးမှတက်တက်လူပြောင်းစားလာနိုင်မယ်လို့တွေးခေါ်ယုံကြည်တာမိုက်မဲလုံးနေပေါ့နော်လက်တွေ့မှာဒါမဖြစ်လာနိုင်ဘူးသူကိုယ်တိုင်ပဲသူ့ရဲ့တွေးခေါ်သူအဲ့လိုစာအုပ်လေးမှာထည့်ရေးထားဖို့ရရှိရတယ်။ဒီနေ့စစ်တပ်ရဲ့သဘောကိုလိုက်လျောရင်းနဲ့စစ်တပ်ကနိုင်ငံရေးမှာကြည်ဖြူပြီးပါဝင်လာမယ်ဆိုတာလက်တွေ့မှာဖြစ်နိုင်ဦးရဆိုဒီနေ့ကပဲကျောင်းသားသမဂ္ဂဖွဲ့ဝင်ဖြစ်တဲ့သမ္မတမိသားစုဝင်တယောက်ကိုတပ်သွင်းမှနေထိုင်ဖို့သမ္မတကတတိယမှာပဲကန့်တတာမျိုးတွေလောက်တာမျိုးတွေကျွန်တော်ကြားရတယ်။ငင်းချိုင်းကိစ္စတွေမှာပြခရဲ့စေ NC ဒုဗို့သ ိုင်းနာလေးနဲ့ကင်ဖွဲ့စည်းတွေကိုပိတ်ပင်ကန့်တတာမျိုးတွေလုပ်နေတာကျွန်တော်တို့ချက်ညီနေတွေ့နေရတယ်ဆိုတော့ဒီမိုကရေစီကိုကူးပြောင်းတဲ့အတွင်ကူးပြောင်းမှုကဒီနေ့ထိဘာမှအကျိုးမရှိဘူးပြဆို NLD ဆိုရကတက်လာတဲ့နှစ်နှစ်တည်းမှာလောက်တင်နေရတယ်အကောင်လုံးကိုလစ်လူရှုခက်ပြီးမှတတ်မတော်ယူညီမှာဆိုလို့ဆိုပြီးမှမလောက်ခဲ့တာလေအားလုံးကတကယ်တမ်းသူတို့ပေါ်မှာတမလို့ရဲ့ကြည့်ရှုမှုလည်းကျွန်တော်သင်တယ်ဘာမှတိုးတဲ့မြင်တာမှုမရှိဘူးပြည်သူတွေပေါ်မှာလည်းကောင်းမွန်တဲ့အကျိုးရလာမရှိဘူးဆိုတော့မြူတာပြန်လည်ရင်ကြစည်ရေးဆိုတဲ့ဟာကဒီနေရာမှာတိုင်းသားစီစဉ်ကြမှာဖြစ်စေနိုင်ငံရေးအင်အားစုတွေချင်းချင်းကြမှာဖြစ်စေတမလို့နဲ့အစိုးရကြမှာဖြစ်စေပြည်သူနဲ့တမလို့ကြမှာဖြစ်စေအဲ့လိုဘက်ပေါင်းဆောင်တွေးပြီးစဉ်းစားရမှာကြဆိုတော့အခုကတော့မြူတာရင်ကြစည်ရေးဆိုတာအစိုးရနဲ့တမလို့နဲ့ပြည်မြရေးပဲလို့ပြောမယ်ဆိုရင်အဲ့တော့ဒီလေးရှုတော့တော့မှဒီနေ့ကျွန်တော်တို့ဘာမှအောင်မြင်နေရလားမပေါ်လာဘူးလို့ကျွန်တော်တို့ဒီလိုပဲမြင်ပါတယ
်အခုလိုမျိုးနိုင်ငံရေးသမားတွေအရက်ဖက်အဖွဲ့အစည်းတွေကဝေဖန်ထောက်ပြကြပြီမဲ့တချို့ပြည်ပင်တားမြစ်တာတွေကန့်သက်တာတွေကအမျိုးသားရင်ကြားစီရေးဆိုတဲ့မဟာဗျူဟာအတွက်လိုအပ်တဲ့နှိပြရတာဖြစ်တယ်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုးအလုံးမှုဆောင်ကော်မတီဝင်ဒေါက်တာမျိုးညွန့်ကပြောပါတယ
်ဟိုတချို့လောက်ရက်တွေကြတော့ကျွန်တော်လည်းအကုန်လုံးမသိပါဘူးခင်ဗျာအဲ့တော့ကျွန်တော်ပြောနိုင်တာကတော့ကိုကရေရှည်မဟာဗျူဟာရည်မှန်းချက်ရှိပါတယ်။ဒါပေမဲ့တခါခါမှရေတို့အရာကျွန်တော်တို့ဒီဗျူဟာအရာတချို့မဟာဗျူဟာနဲ့ဆန့်ကျင်မှုအရောင်ရှိတဲ့အလုပ်တွေလုပ်ရတဲ့အခါလည်းရှိတတ်ပါတယ်။အဲတော့အခြေအနေတွေဘယ်လိုရှိလဲပေးထားချက်တွေကိုကျွန်တော်အကုန်လုံးမသိရပါဘူးခင်ဗျာ။ရေတို့မှာတော့အခြေအနေတွေအာကျွန်တော်တို့မတူဘူးလေလက်ရှိအခြေအနေကအကုန်လုံးကိုကျွန်တော်တို့တတ်တတ်မှတ်မှတ်လုပ်လို့မရတဲ့အပိုင်းတွေရှိပါတယ်။မှဆိုတော့ NGO ဆိုလဲတကယ်ကိုမိမိရဲ့ရည်မှန်းချက်အတိုင်းယုံကြည်ချက်နဲ့လုပ်တာလည်းရှိတယ်။တစ်ဖက်ကနေပြီးတော့ငွေကြေးပံ့ပိုးထားတဲ့အင်အားစုတွေနဲ့ရည်မှန်းချက်တခုအတွက်လှုံ့ဆော်နေတာလည်းရှိတယ်။အဲဒီအခါမှာကျွန်တော်တို့ဒီ NGO အားလုံးနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ချရတဲ့အခါမှာဒီမိုကရေစီမနှီးမကျဘူးလို့ထင်ရတဲ့အခါဒီလက်လုံးမှာတော့ရှိမှာပါ
။အခုရှောက်လန်းနေတဲ့အမျိုးသားရင်ကြားစီရေးဆိုတာနဲ့ပတ်သက်တဲ့အတိတ်ကိုဒေါန်ဆန်းစုကြည်ကဩစတြေးလျမှာအခုလိုအတိတ်ဖွင့်လင်းပြခဲ့ပါတယ်။
မြန်မာညာစီရေးဆိုတာမတူညီတဲ့သဘောထားရှိတဲ့အစုအဖွဲ့တွေကြားထဲမှာနိုင်ငံရေးမျိုးဖို့အတွက်တူညီမှုရရှိရေးကိုပြောတာပ
ါအခုလိုအာရန်ပါတီရဲ့ရှုမြင်ချက်နဲ့တခြားနိုင်ငံရေးအဖွဲ့အစည်းတွေအရက်ဖက်အဖွဲ့တွေရဲ့ရှုမြင်ချက်တွေအတော့ကိုကွာဟနေတဲ့အတွက်အမျိုးသားညာစီရေးဟာဝေးနေဦးမယ်လို့လည်းထောက်ပြပြောဆိုနေကြပါတယ်ခင်ဗျာ